နိုင်ငံလုံးအပြစ်ခတ်ရစဲလို့ငင်းချမ်းပြီးရွေးကောက်ပွဲနိုင်တဲ့အရတားအစိုးရတက်လာတာတောင်းမြမစီပေါ်ရေးဟာရေရှည်တိုးတက်ဖွံ့ဖြိုးမှုအလားအလာမရှိဘူးလို့ဝါရှင်တန်အခြေစိုက် Brookings Institution ကစီပေါ်ရေးပညာရှင် Lex Truffel ကလွန်ခဲ့တဲ့စက်တင်ဘာလကသုံးသပ်ပါတယ်အစိုးရဌာနနဲ့နိုင်ငံပိုင်လုပ်ငန်းတွေရဲ့အကျင့်ပြည့်စိတ်တွေကိုသာလေ့လာရင်စီပေါ်ရေးမှာအသွင်ကူးပြောင်းမှုအလွန်ခက်ခဲတာကိုတွေ့နိုင်ပါတယ်တဲ့မဆလာကိမနိုင်ငံပိုင်လုပ်ငန်းတွေဒုက္ခပေးလို့စီးပွားရေးကျဆင်းရပြီမဲ့ဈေးကွက်ကိမလည်းနိုင်ငံပိုင်လုပ်ငန်းကအဓိကဖြစ်နေပါတယ်အကောင်းဆုံးလုပ်ငန်းကိုစစ်တပ်ပိုင်ကုမ္ပဏီတစ်ခုကယူထားပြီးကျန်တာတွေကိုခရိုနီတွေကိုခွဲပေးထားပါတယ်ဈေးကွက်သဘောတရားအတိုင်းပုဂ္ဂလိကပိုင်လုပ်တယ်ဆိုပြီးဝန်ကြီးဌာနတွေဟာနိုင်ငံပိုင်လုပ်ငန်းကိုပုဂ္ဂလိကလက်ထက်တင်တယ်လို့လွှဲပြောင်းပေးပါတယ်စီမွေးတိုးတက်ဖွံ့ဖြိုးမှုရဲ့အဓိကအဟံအတားဟာနိုင်ငံပိုင်လုပ်ငန်းနဲ့ဝန်ကြီးဌာနတွေဖြစ်ပါတယ်။စေအုပ်စုဟာအခွင့်အထူးခံစားမှုကိုလက်လွတ်ခံမှာမဟုတ်ဘူးလို့ဆိုပါတယ်။အချို့ကတော့ NLD အစိုးရတက်လာလို့နိုင်ငံရေးမှာပြောင်းလဲလာနိုင်ပေမဲ့အချင်းပြည့်အစိုးရရန်တရားကြောင့်စီမွေးရေးမတိုးတက်နိုင်ဘူးလို့ဆိုပါတယ်
။အခြေခံစောက်အုံဒီစောက်ရမှာငွေရင်းအများအပြားစိုက်ထုတ်ရတာကြောင့်နိုင်ငံအများပြားမှာအစိုးရကသာတာဝန်ယူပြီးလုပ်ကိုင်လေးရှိပါတယ်။မြန်မာပြည်မှာလည်းအစိုးရပိုင်လုပ်ငန်းတွေကသာအခြေခံအဆောက်အအုံတိစောက်ရေးမှာကြီးစိုးကြပါတယ်။ဒါပေမဲ့မြန်မာရဲ့ထူးခြားချက်ကတော့အခြေခံအဆောက်အအုံလုပ်ငန်းကိုချုပ်ကင်ထားတဲ့အစိုးရဌာနတွေဟာစားသုံးသူနဲ့စက်မှုလုပ်ငန်းရှင်တွေရဲ့လိုအပ်ချက်ကိုမဖြည့်ဆည်းနိုင်တာပဲဖြစ်ပါတယ်။တယံဇာတရောင်းလို့ဝင်ငွေတိုးပွားလာပေမဲ့စီးပွားရေးကိုအထောက်အကူပြုမဲ့အခြေခံအဆောက်အအုံတိစောက်ရမှာအရင်းအနှီးမဆိုင်ချင်တာဟာစစ်အစိုးရရဲ့အာဏာချက်ဖြစ်ပါတယ်။အစိုးရပိုင်လုပ်ငန်းဌာနတွေမှာအုပ်ချုပ်ရေးညံ့ဖျင်းပြီးကိုကြိုးစည်းပွားအတွက်အခွင့်ထူးရယူတာဟာဓလေ့ထုံးစံလူဖြစ်နေပါတယ်
။စက်မှုအသွင်ပြောင်းရေးဟာအလိုအလျောက်ပေါ်ထွက်လာတဲ့ဖြစ်စဉ်မဟုတ်ပါဘူး။ခက်ခက်ခဲခဲလုပ်ယူရတဲ့ကိစ္စဖြစ်ပါတယ်။စက်မှုကုန်ထုတ်လုပ်ငန်းအစ်စ်မြင့်လေးလေးကြွကျင်မှုနဲ့ရင်းနှီးမြှုပ်နှံမှုလိုအပ်လေလေဖြစ်ပါတယ်။စည်းပွားရေးလမ်းစဉ်မှန်ကန်ဖို့စည်းပွားရေးတည်ငြိမ်ဖို့အခြေခံအဆောက်အအုံကောင်းမွန်ဖို့ဥပဒေခိုင်မာဖို့အခွန်တော်ကိစ္စမှာတည်လာမြင်သာဖို့နဲ့အလုံသမားကြွန့်ကျင်ဖို့အတွက်အစိုးရမှတာဝန်ရှိပါတယ်။ဒါလို့စီးပွားရေးအခြေခံတွေကိုအစိုးရကဖန်တီးပေးရမှာဖြစ်ပါတယ်။အစိုးရကစက်ရုံတွေလိုက်ဆောက်နေစရာမလိုပါဘူး။ပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းတွေရှင်းတန်းနိုင်မဲ့အခြေအနေကိုအစိုးရကသာဖန်တီးပေးနိုင်မယ်ဆိုရင်စက်မှုအသွင်ပြောင်းမှုအလားအလာရှိကြောင်းဂျပန်စီးပွားရေးပညာရှင်တိုရှိဟီရိုကူတိုကသုံးသပ်ပြပါတယ်။
ဈေးကွက်စနစ်ကျင့်သုံးတဲ့ဆိုတဲ့စစ်ဆိုးရခင်မှာပုဂ္ဂလိကလုပ်ငန်းကိုမြေတောင်မြောက်ပေးရမယ့်အစားနိုင်ငံပိုင်လုပ်ငန်းများပြားလာတာဟာဝန်ကြီးကိုတန်းကြွယ်တထေဖြစ်စေတဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်1988မှာနိုင်ငံပိုင်လို့ခေါ်တဲ့အစိုးရစက်မှုလုပ်ငန်း600လောက်ရှိရာကနောက်15နှစ်ကြာတဲ့အခါမှာနှစ်ဆတိုးလာပါတယ်ဈေးကွက်စနစ်ကျင့်သုံးတဲ့စစ်ဆိုးရခင်မှာနိုင်ငံပိုင်လုပ်ငန်းများပြားလာတာကိုကြည့်ရင်ပုဂ္ဂလိကလုပ်ငန်းဟာအရေးမပါတယ်လို့ဖြစ်နေပါတယ်အစိုးရပိုင်လုပ်ငန်းများပြားတဲ့တိုင်းပြည်မှာတိုးတက်မှုမရှိတာအစိုးရလုပ်ငန်းရဲ့ညံ့ဖျင်းမှုဖြစ်ပါတယ်။အုပ်ချုပ်ရေးညံ့ဖျင်းမှု၊လောကကြီးအုပ်မှု၊အခွင့်အထူးခံယူမှုတွေကြောင့်အစိုးရပိုင်လုပ်ငန်းတွေယိုယွင်းပျက်စီးကြရပါတယ်။အစိုးရဝန်ဆောင်လုပ်ငန်းဟာစားသုံးသူကျေနပ်အောင်မဆောင်ရွက်နိုင်တာများပါတယ်
။ဦးသိန်းစိန်အစိုးရလက်ထက်မှာအစိုးရလုပ်ငန်းဌာနတွေကိုပြုပြင်ပြောင်းလဲဖို့ကြိုးပမ်းပေမဲ့မျှော်လင့်တယ်လို့မဖြစ်တာကများပါတယ်။ဒါကြောင့်လာမယ့်လပိုင်းအတွင်းဖွဲ့စည်းမဲ့ NLD အစိုးရဒေဟာအချင်းပြည့်အစိုးရဌာနနဲ့လုပ်ငန်းတွေကိုမလွှဲမသွေကင်ထွေရပါလိမ့်မယ်။နိုင်ငံပိုင်လုပ်ငန်းတွေကိုသိတာမြင်တာအောင်လုပ်ရမယ်လို့ Lex Truffel ကအကြံပေးထားပါတယ်။တာဝန်ရှိတဲ့ဝန်ကြီးဌာနအကြီးအကဲငွေစည်းရင်းလုပ်ငန်းပမာဏစတာတွေကို website မှာဖော်ပြရမယ်လို့ဆိုပါတယ်။အမြတ်ထွက်နိုင်တဲ့လုပ်ငန်းကိုကုမ္ပဏီအဖြစ်အသွင်ပြောင်းဖို့လည်းတင်ပြထားပါတယ်။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းပြုပြင်ပြောင်းလဲရေးဟာအပြောလွယ်လောက်လိုရခဲ့တယ်လို့ဆိုပါတယ်။ဦးသိန်းစိန်အစိုးရနဲ့နောက်တက်မဲ့အစိုးရတည်းရဲ့ဆောင်ရွက်ချက်တွေဟာအများပြည်သူနဲ့နိုင်ငံခြားအစိုးရတွေမျှော်လင့်တယ်လို့ဖြစ်လာဖို့အလားအလာရှိခြင်းမှရှိမှာပါ။နှစ်ပေါင်းများစွာအာဏာရှင်အမိန့်လိုက်နာခဲ့တဲ့အစိုးရရန်တရားမှာစွန့်ရင်ချိုးတဲ့မှုကြီးမားနေပါတယ်။ဒါကြောင့်သူ့အုံးနဲ့သူ့ဆန်တန်ရုံလောက်သာလုံနိုင်တဲ့အစိုးရရဲ့စွန့်ရည်ကိုကြည့်ပြီးအကဲဖြတ်တဲ့ကြောင်းအမေရိကန်စီးပွားရေးပညာရှင် Lex Truffel ကအကြံပေးထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ။